ကမ္ဘာစီးပွားရေးအင်အားကြီးဒီမိုကရေစီနိုင်ငံတွေရဲ့ G7 ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီးဟာဒီဂျပန်နိုင်ငံဟီရိုရှိမာမြို့ကိုဒီကနေ့ရောက်လာပြီးတော့ G7 ခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်။ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းနိုင်ငံအပေါ်မှာပံ့ပိုးမှုတွေဆက်လုပ်ဖို့အတွက်သမ္မတဇလန်စကီးတောင်းဆိုနေချိန်မှာပဲသမ္မတဇလန်စကီးဟာခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံနေတာပါ။ဆစ်ဖြစ်နေတဲ့ကြားကဂျပန်ကိုတကူးတယောက်ကရောက်လာနိုင်တဲ့အတွက်တွေ့ရတာဝမ်းသာတယ်လို့ဗြိတိန်ဝန်ကြီးချုပ်ရီရှိဆုနက်ကရည်ရည်နီနီနှုတ်ဆက်ခဲ့ပြီးတဲ့နောက်တကပိတ်ဆွေးနွေးခဲ့ကြပါတယ်။ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်နဲ့တွေ့ဆုံစဉ်မှာလည်းယူကရိန်းစစ်ပွဲအဆုံးသတ်ပြီးတော့ငြိမ်းချမ်းရေးအတွက်ကြိုးစားနေတယ်လို့သမ္မတဇလန်စကီးကပြောကြားခဲ့ပါတယ်။အခုလိုယူကရိန်းသမ္မတအနေနဲ့ G7 အစည်းအဝေးမှာအမြင်တွေကိုကိုယ်တိုင်လာရောက်တင်ပြနိုင်တာထူးခြားတဲ့အခွင့်အလမ်းဖြစ်တယ်လို့သမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတဇလန်စကီးဟာအီတလီဝန်ကြီးချုပ်ဂျော်ဂျီယာမလွန်နီနဲ့လည်းဆော့ပိုင်းလုံးကတွေ့ဆုံပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံစဉ်မှာတော့အိန္ဒိယနိုင်ငံအနေနဲ့ရောသူ့အနေနဲ့ပါယူကရိန်းအတွက်တတ်နိုင်သမျှလှုပ်ပေးပါမယ်လို့ဝန်ကြီးချုပ်မိုဒီကသမ္မတဇလန်စကီးကိုပြောကြားပါတယ်။ရုရှားနိုင်ငံနဲ့လည်းသမိုင်းကြောင်းအရဆက်ဆံရေးကောင်းနေတဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ကလူသားစံမှုနဲ့လူသားချင်းစာနာထောက်ထားတဲ့တံမိုးတွေကအဓိကဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။သမ္မတဇလန်စကီးဟာအမေရိကန်သမ္မတဂျိုးဘိုင်ဒန် GC ဝေးပွဲအင်ရှင်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါရိုနဲ့လည်းတွေ့ဆုံဖို့အစီအစဉ်တွေရှိပါတယ်ရှင်။